smart လက်ကင်ဖုန်းတွေ tablet computer တွေကိုတစ်ခုနဲ့တစ်ခုပို့ပြီးတော့စမ်းသစ်အောင်တီထွင်နေကြတဲ့နေရာမှာဒီပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာကျိုးမဲ့ဆက်သွယ်နိုင်မဲ့နည်းစနစ်တွေရဲ့အခန့်အလဲတော်တော်လေးအရေးပါလာပြီကိုသားညုံရဲ့
ဟုတ်တယ်ဗျအခုဆိုလို့ရှိရင်တချင်းသာအတိုးအကျယ်လောက်တာကစပြီးတော့အိမ်တကာတောက်ခတ်တာဆုံး smart phone တွေသုံးပြီးတော့လုပ်နေကြပြီဆိုတော့အဲ့ဒီပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာဆက်သွယ်နိုင်မှုကလည်းအရေးကြီးပြီဗျအ
ဲ့လိုမျိုး smart device ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာဆက်သွယ်တာကိုနည်းပညာအသုံးအနှုန်းနဲ့ပြောရင်တော့ pairing လုပ်တယ်လို့ပြောပါတယ်အဲ့ဒီလိုမျိုး pairing လို့ကျိုးမဲ့ဆက်သွယ်နိုင်ဖို့အဓိကသုံးနေကြတဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်ကတော့လောလောဆယ်မှာကြည်ကြဲပြန့်ပြန့်သုံးနေကြတာကတော့နှစ်ခုရှိပါတယ် Bluetooth စနစ်နဲ့ Wi-Fi စနစ်ပါအခုခေတ်မှာတော့ computer သုံးနေတဲ့သူလက်ကင်ဖုန်းရှိကြတဲ့သူတိုင်း Wi-Fi နဲ့ Bluetooth ဆိုတာကိုအကျွမ်းဝင်နေကြမယ်ထင်ပါတယ
်လက်ကင် mobile phone ကင်သူတချို့သုံးကြတဲ့ဒီကျိုးမပါတဲ့နှက်တွေမြန်မာပြည်မှာတော့ hand free လို့ခေါ်ကြတဲ့ဆက်တွေဆိုရင် Bluetooth စနစ်နဲ့ဆက်ထားတာပါနောက်ကားမောင်းနေတဲ့ဖုန်းကိုလက်ကနေပြီးတော့မကင်ပဲပြောလို့ရအောင်ကားစပီကာနဲ့ချိတ်ဆက်ထားတာဆိုရင်လေ Bluetooth စနစ်ကိုပဲသုံးထားတာ
ပါအခုနောက်ပိုင်းထွက်လာတဲ့လက်ကင် mobile phone တွေကိုမှအသုံးဆောင်လို့ဝတ်လို့ရတဲ့နောက်ဆုံးပေါ် gadget ပစ္စည်းတွေကပို့ပြီးတော့ဆန်းလာတဲ့တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်ဖို့ကိုပို့ပြီးတော့အသားပေးလာကြတော့ Bluetooth ရော Wi-Fi ရောကဓာတ်အားကိုအများကြီးပို့ပြီးတော့တတ်တာစီတဲ့ Bluetooth Smart နဲ့ Wi-Fi Direct ဆိုပြီးတော့ကျိုးမဲ့ဆက်သွယ်ရေးနည်းစနစ်နှစ်ခုကိုထွင်လာတယ်လေ
Bluetooth ရဲ့အခန်းကဏ္ဍကအရင်ကလိုမဟုတ်တော့ပါဘူး။နေရာတိုင်းမှာ Bluetooth ကိုအခုစပြီးတော့တွေ့နေကြပါပြီ။တစ်ခုနဲ့တစ်ခုချိတ်ဆက်ဆက်သွယ်နေကြကဘာကြီးမှာ Bluetooth Smart ကိုအားလုံးကသုံးနေကြပါပြီလို့ Bluetooth အုပ်စုပြောခွင့်ရသူ Suki Jawanda ကပြောတာကို New York Times ရဲ့နည်းပညာဆောင်မတစ်ခုမှကိုးကားရေးထားပါတယ်
။ဒီ2010ရဲ့ကစပြီးတော့ Bluetooth Smart ကိုသုံးနေကြတာပါ။အရင်ပုံမှန် Bluetooth တဲ့အများကြီးပို့ပြီးတော့မြန်နေ။နောက်ဆက်တွေတစ်ခုနဲ့တစ်ခုချိတ်ဆက်တဲ့နေရာမှာလည်းအရင်လိုမျိုးဒီပစ္စည်းရဲ့ setting ကနေပြီးတော့တွားပြီးချိတ်ဆက်ရမလို့တော့ပါဘူး။သူ့ရဲ့ application တက်တက် download လုပ်ထားလို့ရှိရင်လွယ်လွယ်ကူကူပဲနောက် Bluetooth Smart ပါတဲ့ဆက်တစ်ခုနဲ့ကျိုးမဲ့ချိတ်ဆက်နိုင်ပါတယ်။
နှလုံးခုန်လုံးတိုင်းနိုင်တဲ့ smart watch 9နဲ့ဆက်ထားတဲ့ android phone တွေမှာ bluetooth smart ကိုသုံးထားကြတာပါလူတွေအချိန်ကုန်တက်တာအလုပ်ရှုပ်တက်တာအောင်ထွင်ထားတဲ့ smart ပစ္စည်းအတော်များများမှာ bluetooth smart အကျိုးမဲ့ဆက်သွယ်နည်းစနစ်ကိုသုံးလာကြပြီလို့ပြောရမှာဗျ
တခုတော့ရှိရကိုသားညုံရဲ့ဒီ bluetooth smart ရဲ့အားနည်းချက်ကသူကအကွာအဝေးနည်းနည်းအတွင်းမှာပဲချိတ်ဆက်လို့ရတယ်ရှင်ပေ90ကနေပြီးတော့ပေ150တကယ်လို့ကြားမှာနယံတို့ဘာတို့ဒီအတားအဆီးတွေမရှိမနေဘူးဆိုလို့ရှိရင်ပေ300လောက်အတွင်းမှာပဲရှိနေတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်နိုင်မှာပ
ါနောက်ပြီးတော့ဒီ Bluetooth Smart နဲ့ပတ်သက်လို့လူညိုရေးပိုင်းဟာကွက်တချို့ရှိနေရဆိုပြီးတော့ပြောတာတွေလည်းထွက်လာသေးတယ်မဟုတ်လားဗျ Bluetooth အတောင်ရှိသူတွေကတော့အဲ့ဒါကိုလက်မခံပါဘူးသူတို့ရဲ့နီးစနစ်ကတိတ်ကိုလုံခြုံတယ်စိတ်ချရပါတယ်လို့ပြောပါတယ
်လုံခြုံရေးနဲ့ပတ်သက်လို့ပို့ပြီးတော့စိတ်ချရတယ်ဟိုဘက်ဒီဘက်ကအချက်အလက်တွေကိုမြ мян ပို့ပြီးတော့မှအပြန်အလှန်ပို့ပေးနိုင်တဲ့ဆက်သွယ်နိုင်တဲ့ Bluetooth Smart ရဲ့ပြိုင်ဘက်ကတော့ Wi-Fi Direct ပါအရင်ရိုးရိုး Wi-Fi သုံးထားတဲ့ပစ္စည်းတွေဆိုရင်တစ်ခုနဲ့တစ်ခုချိတ်ဆက်ချင်လို့ရှိရင် Internet ချိတ်ထားတဲ့ Router ကနေပြီးတော့တဆင့်သွားပြီးတော့ကျိုးမဲ့ဆက်သွယ်ခဲ့ကြရတာမလား Wi-Fi Direct ကကြတော့ဂျားခံ Router မလိုတော့ပါဘူး Wi-Fi Direct နီးစနစ်သုံးထားတဲ့ပစ္စည်းတွေကြားမှာဓာတ်ရိုက်ကျိုးမဲ့ဆက်သွယ်နိုင်တယ်လေ
လွယ်လွယ်နားလည်အောင်ပြောရရင်တော့ Wi-Fi Direct က Wi-Fi ကျိုးမဲ့ဆက်သွယ်ပေးတာပါပဲဒါပေမဲ့ Internet ကနေတဆင့်ချိတ်ဆက်စရာမလိုတော့တာပါ Wi-Fi Direct ကင်မရာနဲ့ရိုက်ထားတဲ့ဓာတ်ပုံတွေကို Wi-Fi Direct လက်ကင်ဖုန်းကိုဓာတ်ရိုက်လှမ်းပို့လို့ရတယ် Wi-Fi Direct လက်ကင် Mobile Phone တွေကချက်လက်တွေကို Wi-Fi Direct Printer မှာဓာတ်ရိုက်လှမ်းပြီးတော့ Print out လုပ်လို့ရတာမျိုးပါ
Wi-Fi Direct ကျိုးမဲ့ဆက်သွယ်နည်းကိုသုံးထားတဲ့ပစ္စည်းတွေကအနည်းအနားမှာတခြားဘယ်လိုမျိုး Wi-Fi Direct ပစ္စည်းတွေရှိနေတယ်ဆိုတာကိုလည်းသိအောင်လှုပ်ထားပေးပါတယ် Google ရဲ့ Android လက်ကင်ဖုန်းတွေမှာဆိုရင်ဒီ Android 4 ကစပြီးတော့မှ Wi-Fi Direct စနစ်ကိုသုံးထားပါတယ်တခါဒီ Samsung ကတော့သူ့ရဲ့ Galaxy 2မှာတည်းက Wi-Fi Direct ကိုထည့်ထားတာပါ iPhone ဆိုလို့ရှိရင်လည်း 5S ထဲကပါတယ်နောက် HTC LG Sony တို့ကလည်းသူတို့ရဲ့နောက်ပိုင်းထုတ်တဲ့ဒီ smartphone တွေမှာ Wi-Fi Direct ကျိုးမဲ့ဆက်သွယ်ချိတ်ဆက်နိုင်တဲ့စနစ်တွေကိုတတ်ထားကြတာတွေ့ရမှာပ
ါ Wi-Fi Direct က device တွေတစ်ခုနဲ့တစ်ခုကြားမှာဓာတ်ရိုက်ချိတ်ဆက်လို့ရသွားတယ် Bluetooth smart လို့လည်းအကွာအဝေးအကန့်အသတ်မရှိဘူးဆိုတာကအားသာချက်လို့ပြောနိုင်ပါတယ်ဒါပေမဲ့ Bluetooth smart ကကြာပြန်တော့ Wi-Fi Direct Tag ကိုဈေးကအများကြီးပို့ပြီးတော့တက်တာသွားပြန်ရောဗ
ျဘလို့ပဲဖြစ်ဖြစ်ဒီလူတွေအချို့အတွက်ပေါ့လေ electronic gadget ပစ္စည်းတွေတစ်ခုနဲ့တစ်ခုပို့ပြီးတော့ချိတ်ဆက်အသုံးပြုနိုင်မဲ့နည်းပညာတွေထွင်နေကြအောင်မှာပဲဆိုတော့ New York Times သတင်းစာကြီးရဲ့နည်းပညာဆောင်းပါးထဲမှာပြောထားသလိုပဲ Wi-Fi Direct ပဲဖြစ်ဖြစ် Bluetooth Smart ပဲဖြစ်ဖြစ်ကျိုးမဲ့ဆက်သွယ်နိုင်တဲ့နည်းစနစ်တွေထည့်ထားတဲ့ပစ္စည်းတွေကတော့လူတွေစီမှာပို့ပြီးတော့များလာဖို့ပဲရှိနေပါလိမ့်ရှင်